ရုရှားနိုင်ငံရဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့ပတ်သက်ပြီးတည်င်းမှဖြန့်ချီရဲဆိုတဲ့ဆွဆွဲချက်နဲ့ထင်ရှားတဲ့ရုရှားအတိုက်ခံတူကိုအာဏာပိုင်တွေကတောက်ကြာနေမှာဖမ်းဆီးခဲ့ပြီးအမှုဖွင့်ပြီးတော့ယမန်ယူချုပ်ထားလိုက်တယ်လို့ AP သတင်းတပုတ်မှာရေးထားပါတယ်
။ဗလာဒီမီယာကာရာမူဇာဂျူနီယာကိုဇွန်လ12ရက်နေ့အထိချုပ်ထားဖို့မော်စကိုမြို့တရားရုံးတစ်ခုကညွှန်ကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုအရီဇိုနာပြည်နယ်အောက်လွတ်တော်မှာမတ်လ15ရက်နေ့ကပြောခဲ့တဲ့မိန့်ခွန်းနဲ့ကာရာမူဇာကယူကရိန်းစစ်ဘက်ကိုပြစ်တင်ရှုတ်ချခဲ့တဲ့အပေါ်တရင်မှဖြန့်ချီတယ်ဆိုတဲ့စွဲချက်နဲ့ဖမ်းဆီးတရားစွဲဆိုထားတာလို့ရှေ့နေဖြစ်သူဗာဒင်ပရိုကိုရော့ဖ်ကသတင်းတော့တွေကိုပြောပါရယ်ကာရမူဇာကတော့စွဲဆွဲချက်တွေကိုပယ်ချထားပါရယ
်ရုရှားခြေဆိုင်တီးခြားလွတ်လပ်တဲ့ထိတန်းသတင်းဌာနဖြစ်တဲ့မီဒူဇာအွန်လိုင်းသတင်းဌာနရဲ့ထုတ်ဝေသူကောင်းဖြစ်ပြီးရုရှားစစ်ရောက်ကိုဝေဖန်ပြောဆိုလေးရှိတဲ့အီလီယာခရစီချစ်ကိုလည်းအလားတူစွဲဆွဲချက်တွေနဲ့တရားစွဲထားတယ်လို့ရုရှားသတင်းမီဒီယာတွေကဖော်ပြကြပါရယ်ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်တဲ့အပေါ်ပြစ်တင်ဝေဖန်သူတွေကိုရုရှားအနာပိုင်တွေကအပြင်းထန်နှိမ်နင်းနေတာမှာအစိုးရကအပြင်းထန်ဝေဖန်လေးရှိတဲ့ထင်ရှားသူနှုတ်ဦးလည်းပါလာတာပါဖေဖော်လနှစ်ဝိုင်းမှာယူကရိန်းကိုရုရှားတပ်တွေကျူးကျော်ဝင်ရောက်ခဲ့ပြီးသိမှကြခင်မှာပဲရုရှားစစ်ဘက်နဲ့ပတ်သက်ပြီးသတင်းမှဖြန့်ချီတယ်လို့ဆိုတော့ကိုရာဇမှုမြောက်တဲ့လိုရဖြစ်ဥပဒေပြဋ္ဌာန်းခဲ့ပါတယ်ဒီဥပဒေရပြစ်မှုကျူးလွန်ကြောင်းတရားဝန်ကဆုံးဖြတ်ရင်ထောင်ဒဏ်15နှစ်ထိချမှတ်ခံရနိုင်ပါတယ်အခုချိန်ထိဆိုရင်ကျူးကျော်စစ်နဲ့ပတ်သက်လို့ဒီဥပဒေရတရားစွဲခဲ့တဲ့အမှုပေါင်း32မှုရှိပြီလို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်